ဂျပန်နိုင်ငံမှာတော့ဇန်နဝါရီလလယ်ကဗိုင်းရပ်ကူးစက်ခံရသူပထမဆုံးစတွေ့ခဲ့ပြီးတဲ့နောက်အခု6လကြာမှကူးစက်ခံရသူပေါင်း3,000ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။သေဆုံးသူပေါင်းကတော့1,900ကျော်သွားပါပြီ။ဒီထက်မှာတော့ဒီနှစ်စောပိုင်းဂျပန်စိတ်ကားမှာစိုက်ကတ်တဲ့အပျော်စီးသင်္ဘောပေါ်မှာကူးစက်ခံရသူ912ယောက်လည်းပါဝင်ပါတယ်။ကူးစက်ခံရသူစုစုပေါင်းရဲ့3ဘုံတစ်ဘုံဟာတိုကျိုမြို့ကဖြစ်ပါတယ်။အခုတော့ဥရောပတို့အမေရိကန်တို့လိုအကြီးအကျယ်ကူးစက်ပြန့်နှံ့မှုမဖြစ်အောင်အသွာအလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ရဘဲဂျပန်နိုင်ငံကစီမံခွက်ခဲနိုင်သေးတဲ့အကြောင်းနဲ့ဒါဟာပြည်သူတွေကနှခေါင်းစည်းတက်တာပိုးသက်စေးသုံးတာတွေအပြင်လူချင်းခက်ခွာခွာနေကြရမယ်ဆိုတော့ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုင်းလာကြလို့ဖြစ်တဲ့အကြောင်းကြွမ်းကျင်သူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 4,800 ကျော်ရှိခဲ့ပေမယ့်ဒါဟာတစ်လအတွင်းကူးစက်မှုဖြည်းဖြည်းချင်းပြန့်ကျလာနေတာပါ။စုစုပေါင်းကူးစက်ခံရသူကတော့8,000ရှိနေပါပြီ။24နာရီတွင်သေဆုံးသူ963ယောက်နဲ့ပေါင်းရင်စုစုပေါင်းသေဆုံးသူ 132,090 ရှိခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးကလည်းသတင်းထုတ်ပြန်ပါတယ်။သီရိလင်္ကာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်မြင့်တက်လာနေတာကြောင့်အများဆုံးကူးစက်ပြန့်နှံ့နေတဲ့အဓိကမြို့ကြီးတွေကအစိုးရဝန်ထမ်းတွေအိမ်ကနေအလုပ်လုပ်ကြဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။လောလောဆယ်အထိသီရိလင်္ကာနိုင်ငံမှာသေဆုံးသူ19ယောက်ပါဝင် COVID-19 လူနာ 9,592 ယောက်ရှိထားပါတယ်ရှင်။